ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းရဲ့ကျွမ်းကျင်ရှိတဲ့ချုပ်လောင်းထည့်ထားပြီးအမေရိကန်လန်လွန်းကြုံထားတဲ့အခေါင်းကိုဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်လွှတ်တော်ခန်းမကြီးတွေမှဆင်းရင်ထားပြီးတောက်ကြံတွေကလုတ်တဲ့အမှတ်ရကွန်ပျူတာခန်းမှာဒုတိယသမ္မတမိုက်ပင်စ်တက်ရောက်ပြီးတော့ဝန်ပြုစကားပြောပါတယ်။တက်တန်းရှိလွှတ်တော်အမတ်တူဖြစ်သူမက်ကင်းဟာသူကိုယ်တိုင်ထက်ပိုပြီးကြီးကျယ်တဲ့အကြောင်းရအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်တယ်လို့ဒုသမ္မတပင်စ်ကပြောပါတယ်။အဲဒီခန်းမကြီးထဲမှာကျင်းပတဲ့အခမ်းအနားကိုလွှတ်တော်အမတ်ရာပေါင်းများစွာတက်ရောက်ပါတယ်။ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲ့ဒီလွှတ်တော်ခန်းမကြီးထဲမှာထားပြီးကွန်ပျူတာဟာမစ္စတာမက်ကင်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်။တောက်ကြံလေးကလုတ်တဲ့အမှတ်ရကွန်ပျူခန်းနာဒါမှမဟုတ်ဒီကနေ့မှလုံးမဲ့နာယီခန်းနာတွေကိုတက်ဖို့သမ္မတဒေါ်နယ်ထရမ့်ကိုဖိတ်ကြားတာမရှိပါဘူး။ဒါဟာသမ္မတထရမ့်ကိုပြစ်တင်ရှုတ်ချတဲ့သဘောအဖြစ်အများကမြင်ကြပါတယ်။မစ္စတာထရမ့်နဲ့မစ္စတာမက်ကင်းတို့အကြအခြေတင်ဖြစ်တာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲကတည်းကစတာပါ။ဗီယက်နမ်စစ်ပွဲကာလအတွင်းမစ္စတာမက်ကင်းဖမ်းဆီးခံရတဲ့ဖြစ်ရပ်ကိုသမ္မတထရမ့်ကလောင်ပြောင်ပြောဆိုမှုလို့စစ်သူရဲကောင်တူလည်းမဟုတ်ဘူးလို့ပြောမှုပါတယ်။ဒီကနေ့မှာတော့ဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာအမတ်တရအောက်မြွေပွဲအခမ်းအနားကျင်းပမှာဖြစ်ပြီးသမ္မတဟောင်းတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့ကမစ္စတာမက်ကင်းအတွက်အမတ်တရကွန်ပျူတာစကားတွေပြောကြားကြမှာဖြစ်ပါတယ်။